ဂါဇာစစ်ပွဲကဒုတိယဆင့်ကိုဝင်ရောက်သွားပြီးဖြစ်ပြီးစစ်ကကြားရှိခက်ခဲလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကစနေနေ့ညတိုင်းငံလုံးကိုပြောကြားတဲ့မိန့်ခွန်းမှာပြောကြားလိုက်ပါတယ်။ကြီးရည်လေးတိုက်ပွဲအားလုံးကိုအစ္စရေးကတိုးချဲ့လိုက်ပြီးကျယ်ပြန့်တဲ့မြေပြင်ထိုးစစ်မလားမီမှာတိုက်ခိုက်မှုတွေကပြင်းထန်လိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်။တိုက်မလားသိမလားဆိုတဲ့ဖြစ်နိုင်ခြေနှစ်ခုကိုနိုင်ငံတွေရင်ဆိုင်ရတဲ့ကာလတွေရှိပါတယ်လို့နာသညာဟုကဆိုပါတယ်။ဒီစံတမှုကိုကျွန်တော်တို့အခုရင်ဆိုင်နေရပါပြီလို့အစ္စရေးဝန်ကြီးချုပ်ကပြောသွားပါတယ်။ဒါဟာစစ်ရဲ့ဒုတိယဆင့်ဖြစ်ပါတယ်။ယီမန်ချက်တွေကရှင်းပါတယ်။ဟာမတ်ရဲ့စစ်ရဲနဲ့အစိုးရစွမ်းဆောင်ကြီးတွေကိုဖျက်ဆီးပြီးအဖမ်းခံသူတွေကိုအင်ကိုပြန်ခေါ်ဖို့ဖြစ်ပါတယ်လို့သတင်းတော်တွေကပြောကြပါတယ်။ဂါဇာမှာတော့အစ္စရေးကလေကြောင်းကဆက်လက်ပုံကျဲတိုက်ခိုက်နေပါတယ်။တိုက်ဆုံသူ8000ကျော်သွားပြီလို့ဂါဇာကျမ်းမာရေးဌာနကဆိုပါတယ်။လူထောင်ပေါင်းများစွာအကူလသမားအကူညီပေးကိုတော်ကိုဖောက်လိုက်ကြပြီးဂျုံနဲ့အခြားအခြေခံပစ္စည်းတွေကိုယူသွားကြတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့ကပြောပါတယ်။